ရေရှိပြဿနာဖြစ်ရှိနေတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာအကြက်တဲကိုဖြေရှင်းဖို့မြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုထိုင်းအစိုးရကထောက်ခံကြောင်းချစ်ချည်ရေးခီးစဉ်ဖြစ်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးဝင်းမြင့်နဲ့ကြာသပတေးနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာထိုင်းဝင်ကြီးချုပ်ပရာယွတ်ချန်အိုချာကပြောကြားခဲ့ပါတယ်။ဒါအပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဖို့နဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ပုံမှုပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလည်းပရာယွတ်ကချီးကျူးပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့ဒေသခံအတိုင်းဝိုင်းတွေကြားအပြုသဘောဆောင်ခိုင်မာတဲ့ဆက်ဆံရေးနဲ့အချင်းချင်းအပြန်အလှန်ကူညီနိုင်ဖို့အတွက်ဖွံ့ဖြိုးရေးအစီအစဉ်တွေကိုအကောင့်ထည့်ဖော်ရမှာထိုင်းအစိုးရအနေနဲ့အဆင်သင့်ရှိနေကြောင်းဝန်ကြီးချုပ်ကဆိုပါတယ်။မြန်မာသမ္မတဦးဝင်းမြင့်ဘက်ကတော့ရိုဟင်ဂျာပြည်ထောင်ကိုတိုက်ရိုက်ထုတ်ဖော်ပြောကြားခြင်းမရှိခဲ့ပေမဲ့ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမြင့်တင်ဖို့ကိစ္စပါဝင်ခဲ့တယ်လို့ဆိုပါရယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာဆိုရဘက်ကတရားဝင်အတိအမှတ်ပြုထားခြင်းမရှိပါဘူး။ဒါအပြင်ထိုင်းဆိုရကိုလည်းဘင်္ဂလီလိုပဲခေါ်ဖို့မြန်မာဆိုရကတိုက်တွန်းခဲ့ပါရယ်။ထိုင်းနိုင်ငံမှာကျင်းပတဲ့ရှစ်ချိန်မြောက်အေယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနည်းပြူဟာထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သုံးရက်ကြာခီးစဉ်ဖြစ်သမ္မတဦးဝင်းမြင့်ကရောက်ရှိနေတာဖြစ်ပါတယ်။ထိပ်သီးအစည်းအဝေးပွဲကိုလာအိုစ်၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်နေကြပါရှင့်။